ကိုဗစ်ကပ်ရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာမြန်မာနိုင်ငံမှာလည်းဝယ်ယူအသုံးပြုနိုင်အောင်အစိုးရနဲ့ကမ္ဘာ့ဘဏ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနနဲ့ကမ္ဘာ့ဘဏ်မြန်မာပြည်ဌာနရဲ့ညွှန်ကြားမှုတို့ရဲ့အွန်လိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံလူဦးရေ20မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက်ကိုဗစ်ကာဝယ်ဆေးဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်ကိုလည်းထည့်သွင်းဆွေးနွေးခဲ့ရပါ။ကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်ဖို့အပါအဝင်ကာယောဂကြုံနေရတဲ့မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ160ထောက်ပံ့မဲ့အစီအစဉ်ကိုဆွေးနွေးခဲ့ကြတာလို့လဲစီမံကိန်းဗဏ္ဍာရေးနဲ့စက်မှုဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးထွန်းထွန်းနိုင်က VOE ကိုပြောပါတယ
်ဆွေးနွေးနေသေးပဲရှိသေးတယ်ပေါ့နော်ဒါကျွန်တော်တို့ financing ဘိုင်းထဲမှာတော့ငကိုတော့ကျွန်တော်တို့ဒီဗလဲအမေရိကန်ဒေါ်လာ160ကျမိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကိုဆောင်ရွက်ဖို့ရှိတယ်ဗျာညာရထားတယ်ဗျာတို့မျိုးလေးပဲကျွန်တော်တို့ဗဏ္ဍာရေးဘက်ကရှိတာခင်ဗျာဆေးထောက်ပံ့မှုဆေး availability ကတော့ Ministry of Health and Sports ကအတာဝန်ယူလုပ်တာခင်ဗျာသို့တော့အဲ့ရနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ finance ဘိုင်းဖြစ်တဲ့အတွက် World Bank ကဒီငွေကြေးဘိုင်းဆိုင်ရာပေါ့နော်အဲ့ဘက်ခြမ်းကိုတော့ကျွန်တော်တို့ဘက်ခြမ်းတာဝန်ယူပေးရတာကိုကြည့်နိုင်ပြီလားပေါ့နော်ဟုတ်
စီမံကိန်းဗဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနပြည်အောင်စုဝန်ကြီးအပါအဝင်အကြီးအကဲအရာရှိရေးနဲ့ကမ္ဘာ့ဘဏ်မြန်မာပြည်ဆိုင်ရာဌာနညွှန်ကြားမှု Miss Marian Sherman တို့ရဲ့ကြာသပတေးနေ့ကအွန်လိုင်းဆွေးနွေးပွဲအတွင်းကမ္ဘာ့ဘဏ်ကနောက်ထပ်ငွေကြေးအကူအညီရနိုင်မယ့်အခြေအနေတွေနဲ့ကာဝယ်ဆေးဝယ်ယူနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လက်တွေ့အကောင့်တွေဖော်ရမယ့်ကိစ္စတွေအတွက်အသေးစိတ်ထပ်မံညှိနှိုင်းဖို့ကြံနေသေးကြောင်းလဲကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံရုံးဝယ်တောင်ရှိသူဦးကျော်စိုးလင်းက VOE ကိုပြောပါတယ်။
အခုမှစပြီးတော့ကျွန်တော်တို့ကဈေးမေးလုံးပဲရှိသေးတယ်ကြာဒီမြန်မာပြည်အတွက်ပေါ့အဲ့ဒါရာထားတာရှိတယ်ဆိုတော့အဲ့ဒါနဲ့ဒီကာဝယ်ဈေးနဲ့ပတ်သက်ပြီးတော့မှဝယ်ရာတွေနောက်ဒီတခြားလုပ်ငန်းတွေပေါ့အဲ့ဒါမျိုးတွေမှာတုံးမှုတော့ရှိရယ်ပေါ့ဆိုတော့ကျွန်တော်တို့ဘက်ကတော့အသေးစိတ်တွေကမိတိုင်းလုံးပဲရှိသေးတယ်ဆိုတော့လေအခုဘာလို့လဲဆိုတော့ process တွေကကြံနေတယ်ကြာအခုမှစပြီးတော့မှဈေးမေးရတာပဲရှိသေးတယ်ဆိုတော့ဟို
ကိုဗစ်ကပ်ရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားမှုတွေမှာလားလာကောင်းနေထွက်ပေါ်လာနေချိန်မှာပဲလိုအပ်နေတဲ့နိုင်ငံတွေမှာဆေးရရှိရေးကမ္ဘာ့ဘဏ်ကဒေါ်လာ12ဘီလီယံထောက်ပံ့ဖို့စီစဉ်နေရပါမြန်မာနိုင်ငံအတွက်ကာဝယ်ဆေးကိုတော့နိုင်ငံဘဏ္ဍာငွေအပြင်ကမ္ဘာ့ဘဏ်အပါအဝင်ကာဝယ်ဆေးရမုံငွေထောက်ပံ့တဲ့အဖွဲ့အစည်းတွေကရရှိရေးငွေကြေးတွေနဲ့ဝယ်ယူဖို့စီစဉ်ထားတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သက်ဆိုင်ရာနိုင်ငံတွေရဲ့အစားအသောက်စီးပွားကုတ်ကဲ FDA ဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေရဲ့အရေးပေါ်တုံ့ဆဲခွင့်ရထားရဲ့ကိုဗစ်ရောဂါကာကွယ်ဆေးကိုပဲအဓိကဝယ်ယူသွားမယ်လို့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနိုဝင်ဘာ25ရက်မှာထုတ်ပြန်ထားတာပါမကြသေးခင်လားတွေရာစားလို့ရောဂါကူးစက်မှုတွေတိုးလာရင်မြန်မာနိုင်ငံမှာတော့သေဆုံးသူ1800ကျော်အတိပြုလူနာ10000ကျော်နဲ့အာဆီယံနိုင်ငံတွေမှာလည်းတတိယအများဆုံးဖြစ်နေရပါခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ